Welcome to the Voice of America in Burmese.
Mingwa mna che ma sa. Washington ni ro view American tan ga ni. 2020 July 17 ye. Sanin ni mna khen season rue go. Myanmar sanori mna 6 na yi ga ni 9 na yi thi. Line meter 2440 ne 51. Line meter 190 rue ga ni thot lwin pe ni ba bi. Chuma khin myo tat ba. Di mna khen tanin rue go ko yan men thon ne du pyo pya pe ba me.ကမ္ဘာတစ်ဝှမ်းမှာလက်ရှိအနေအထားတိုင်းဆက်ဖြစ်နေမယ်ဆိုရင် COVID-19 ရောဂါကင်းသွားအောင်လုပ်နိုင်မှာမဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ရိုင်ကတောက်ချန်တဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာတတိပေးလိုက်ပါတယ်။တကယ်လို့ကူးစက်မှုနှုန်းမြင့်တက်မှုမရှိတော့ဘူးဆိုရင်တော့ခုလက်အခြေအနေဆိုးနိုင်တဲ့ဒုတိယအကြော့ဖြစ်ပေါ်မှုကိုရှောင်နိုင်မှာဖြစ်တယ်လို့အတော်အလာတွေပြန်ကန့်သတ်ပြီးနောက်ထပ်မတိုးအောင်လုပ်နိုင်မယ်လို့လည်းပြောပါတယ်။WHO အကြီးအကဲ Tedros Ghebreyesus ကတော့ COVID-19 ကာယရောဂါအခြေအနေသိဆိုးနေတဲ့မှာတော့ထိန်းချုပ်နိုင်တဲ့အနေအထားပြန်ပြီးရောက်အောင်လုပ်နိုင်နေဆိုတာကမ္ဘာတစ်လုံးမှာဆန့်ပြနမူနာတွေမြင်တွေ့နေရတယ်လို့အပြုသဘောဆောင်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာပဲကမ္ဘာတစ်လုံးရောဂါအကူးစိုက်ခံရမှုဟာနှစ်ဆကျော်တိုးလာခဲ့ကြောင်းလည်းသူကပြောပါတယ်။ American John Hopkins တက္ကသိုလ်ဆက်တမ်းမှာတော့ကမ္ဘာတစ်လုံးဒီရောဂါအကူးစိုက်ခံရသူဟာတောက်ကြနေမှာဆန်ပန်းကျော်သွားပြီဖြစ်ပါတယ်။တချို့အဆိုးအရတွေကဒီယောဂါနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတာ၊ဒီယောဂါရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေကောင်းကောင်းမလုပ်နိုင်ကြတာကြောင့်ဒီယောဂါအကူးဆက်ခံသူအရေးအတွက်ဟာတကယ်တော့မှဒီကေပိုးပြီးများနိုင်တယ်လို့လူလူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။ကမ္ဘာကာယရောဂါဖြစ်လာတဲ့ COVID-19 ရောဂါစတင်တဲ့အကြောင်းရင်းတွေစုံစမ်းရေးအတွက်ကွင်းဆင်းဆစ်ဆင်းမှုတွေလုပ်ဖို့အဖွဲ့ဝင်နှစ်ဦးပါရှေ့ပြေးအဖွဲ့ဟာတောက်ကြနေမှာတရုတ်နိုင်ငံကိုတွားရောက်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုဆင်လွတ်လိုက်တဲ့ပညာရှင်နှစ်ဦးဟာတရုတ်ဆန်ကျန်းမာရေးနဲ့ယောဂဗေဒဆိုင်ရာအထူးကျန်းကျင်သူတွေဖြစ်ကြောင်းနဲ့သူတို့ဟာဘာတွေကိုဘယ်အတိုင်းအတာထိစုံစမ်းနေဆိုတာဆုံးဖြတ်ဖို့တရုတ်သိပ္ပံပညာရှင်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း WHO ပြောခွင့်ရ Margaret Harris ကဂျနီဗာဌာနချုပ် online သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီလိုလှုပ်ဆောင်အောင်မှာစုံစမ်းရေးအဖွဲ့မှပါဝင်တဲ့သူတွေနဲ့ဘာကျွမ်းကျင်မှုတွေလိုအပ်တဲ့ဆိုတာပါဝင်ကိစ္စရပ်တွေကိုနှိမ့်နိုင်မှုတွေလည်းလှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်။ဒီ virus ပိုးဟာမနစ်ကနှစ်ကုန်လုံးမှာဒီနိုင်ငံဝူဟန်မြို့ဈေးတစ်ခုကစတင်ခဲ့တယ်လို့အများကယုံကြည်ကြပြီးတရိဆိုင်ကနေလူတွေကိုကူးစက်ခဲ့တဲ့နောက်ပိုင်းဒီဈေးကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒီ virus ပိုးဟာဘယ်မျိုးစိတ်ကနေစတင်ခဲ့တယ်ဆိုတာနဲ့လူစီကိုဘယ်လိုပုံစံနဲ့ကူးစက်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကဖော်ထုတ်နေကြတယ်လို့လည်း Harris ကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရတာလည်း WHO အဖွဲ့တရုတ်နိုင်ငံကိုလာရောက်နေပြီဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောကြားပါတယ်။ဒါအပြင်ကမ္ဘာကာယရောဂါဆိုင်ရာတုံ့ပြန်ဆောင်ရွက်မှုပုံမှန်ထိရောက်စေဖို့နဲ့ကမ္ဘာလူမှုကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့အနေနဲ့လာရောက်ဆောင်စမ်းဖို့တရုတ်အစိုးရကဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ်18ကိုလွန်ခဲ့တဲ့6နှစ်ကယူကရိန်းရှေ့ပိုင်းမှာပြစ်ချမှုမှာပါဝင်တယ်လို့ဆက်ဆွဲပြီးရုရှားကိုနယ်သာလန်အစိုးရကလူ့ခွင့်ဆိုင်ရာဥရောပတရားရုံးမှာတရားစွဲဆိုမှာဖြစ်ကြောင်းနယ်သာလန်နိုင်ငံသားရေးဝန်ကြီးကတောက်ချာနေမှာကြေညာပါတယ်။2014ခုနှစ်ဇူလိုင်18ရက်နေ့ကအမ်စတာဒမ်ကနေမလေးရှားနိုင်ငံကွာလာလမ်ပူကိုပြန်တန်းတဲ့လေယာဉ်ကိုရုရှားလူလာတဲ့ယူကရိန်းတပ်ဖွဲ့တွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေမှာမြေပြင်ကနေဝင်းဟင်းပြစ်ဒုံးကျည်နဲ့ပြစ်ချခဲ့တာဖြစ်ပါတယ်။ဒိန်ပေါ်လိုက်ပါလာတဲ့အသက်သေးဆုံးကသူ298ဦးရဲ့မိသားစုဝင်တချို့ကဒီကိစ္စကိုဥရောပတရားရုံးမှာအမှုဖွင့်တိုင်ကြားထားတာအတွက်အထောက်အကူရစေဖို့အခုလိုလှုံ့ဆော်လိုက်တာပါ။ပြစ်ချခဲ့တဲ့ MH17 မှာလိုက်ပါသူအလုံးအတွက်တရားမျှတမှုရရှိရေးဟာနယ်သာလန်ဆွေရဲ့ဦးစားပေးလုပ်ငန်းဖြစ်ရှိနေစေမှုအခုလိုလှုံ့ဆော်ရတာဖြစ်ကြောင်းနယ်သာလန်နိုင်ငံသားဝင်ကြီးကပြောပါတယ်။ဒီလိုပြစ်ချခံရမှုမှာရုရှားပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားအစိုးရကထပ်တလဲလဲညင်းဆိုထားတာဖြစ်ပါတယ်။အခုလိုနယ်သာလန်ရဲ့မလေးရှားနိုင်ငံနဲ့ပတ်သက်ပြီးထုတ်ပြန်တဲ့တောက်ချန်တဲ့ကြေညာချက်ဟာရုရှားနဲ့နယ်သာလန်နှစ်နိုင်ငံဆက်ဆံရေးပြတ်ပြားစေတဲ့နောက်တစ်ချက်ဖြစ်ကြောင်းရုရှားနိုင်ငံသားရေးဌာနပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။ Washington DC က VOA American တန်ရုံးချုပ်မှာအလုပ်လုပ်နေတဲ့နိုင်ငံသားသတင်းတောက်86ရောက်လောက်အတွက်ပြည်ဝင်ခွင့်ဗီဇာအခက်အခဲနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခုလအတွင်းဗီဇာတက်တန်းကုန်ဆုံးတဲ့သူအများပြားရှိနေပြီးဒီလူတွေဗီဇာတက်တန်းတို့လို့မရပဲဖြစ်သွားနိုင်တာပါ။ VOA မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ဌာနပြောခွင့်ရကတော့ J1 လို့ခေါ်တဲ့ American နိုင်ငံတွင်းနိုင်ငံသားအလုပ်လုပ်ခွင့်ဗီဇာပြန်လျှောက်တဲ့လျှောက်လာတွေကိုတစ်ခုချင်းစီစဉ်နေတယ်လို့ Jetbrain တွေကပြောပါတယ်။ဒီဌာနမှာ J1 ဗီဇာနဲ့ American နိုင်ငံတဲ့အလုပ်လုပ်နေသူတွေက အချိန်ပြည့်ဝန်ထမ်း14ဦးရှိတယ်လို့ contract ဝန်ထမ်းကတော့62ဦးရှိနေတာပါ US Agent လည်းကတခြားဌာနတွေမှာလည်းအလားတူတက်ရောက်မှုတွေရှိပြီးဝန်ထမ်းအရေးအတွက်အတိအကျတော့မသိရသေးပါဘူးအခုချိန်ထိတော့ G1 visa တက်တန်းတူရာအတွက်ပယ်ချခံသူမရှိသေးကြောင်းနဲ့တက်တန်းတူရမယ့်ကာလလွန်သွားသူကတော့အနည်းဆုံး2ဦးရှိပြီးသူ့ကို American ကနေထွက်ခွာဖို့လောက်ကုန်ထိအချိန်ပေးထားတာဖြစ်ပါတယ်တခြား VOE တက်တန်းတောက်တွေကတော့သူတို့ဌာနကိုမပြောင်းမနေရဖြစ်လာနိုင်တဲ့အချိန်ကသတင်းပတ်နေနေလဲကြံတော့တာပါဒီထဲကတချို့ကတော့သူတို့ဌာနကိုပြန်သွားရင်သူတို့ရဲ့ VOA မှာတင်ပြတဲ့သတင်းတွေနဲ့ပတ်သက်ပြီးအရေးယူခံမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အခုလိုဗီဇာအတွက်ပြန်ပြီးတုံ့ပြန်တာဟာ agency ရဲ့စီမံခန့်ခွဲမှုတိုးတက်လာစေဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးဒါက American ပြည်တော်စုရဲ့အမျိုးသားလုံခြုံရေးကိုကာကွယ်ဖို့နဲ့အလုတ်ခန့်ခွဲရှိတဲ့အရာရှိတွေအနာလွဲသုံးစားမလုပ်စေဖို့ရည်ရွယ်ကြောင်းလဲ US Agent ပြောခွင့်ရကပြောပါတယ်
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 MHz ဘိုင်းဒိုမီတာ40 kHz 9.33 MHz ဘိုင်းဒိုမီတာ51 kHz 5805 MHz နဲ့ဘိုင်းဒိုမီတာ190 kHz 1509 MHz တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ဇေမထွန်းပါ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ဂျပန်နိုင်ငံမှာ COVID-19 ရောဂါအထူးပြုလူနာနောက်ထပ်5ယောက်တိုးတယ်လို့ဂျပန်ရဲ့အကစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ326ယောက်ရှိသွားပြီဖြစ်ပါတယ်။အထူးပြုလူနာတဲ့5ဦးဟာအိန္ဒိယကိုသွားခဲ့တဲ့အမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားခဲ့တဲ့အမျိုးသား2ယောက်ဖြစ်တယ်လို့ဂျပန်ဝန်ကြီးဌာနရဲ့ည7နာရီအချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးဟာအသွားအလာကန့်သတ်ထားသူတွေလည်းဖြစ်ပါတယ်။ဇွန်လ10ရက်နေ့အတွက်တခွဲနမူနာပေါင်း 1300 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလို virus ကူးစက်ခံရသူအသစ်9ဦးကိုအတည်ပြုခဲ့တာပါ။မလနောက်ပိုင်းကစလို့မနေ့ကတောက်ကြံနေညပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာတခွဲဆက်သက်စစ်ဆေးမှု 9,000 နီးပါးပြုလုပ်ခဲ့ပါတယ်။ရောဂါတွေ့ရှိသူ326ယောက်ထဲကပိုးကင်းစင်သွားသူက256ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်။Apple company ရဲ့ iPhone လက်ကင်ဖုန်းတွေကိုတက်စင်ထုတ်လုပ်ပေးနေတဲ့ Taiwan company Foxconn ကအိန္ဒိယနိုင်ငံတောင်ပိုင်းကစက်ရုံကိုတိုးချဲ့ဖို့ American Dollar 1 billion အထိယင်းညွှန်းနာမှုစီစဉ်နေတယ်လို့သတင်းရင်းမြစ်နှစ်ခုကပြောပါတယ်။အဲ့ဒီယင်းညွှန်းနာမှုဟာ Apple company ရဲ့ထုတ်လုပ်မှုတွေကိုတရုတ်နိုင်ငံကနေတဖြည်းဖြည်းရွှေ့ပြောင်းနေတဲ့အထက်ကလွတ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။ Coronavirus အကြက်တဲနဲ့ American တရုတ်တို့ကြောင့်ကုန်သွယ်ရေးစစ်ပွဲတွေကြောင့်ထိခိုက်မှုတွေကိုရှောင်ရှားတဲ့အနေနဲ့လွတ်ဆောင်နေတာလည်းဖြစ်ပါတယ်။ Foxconn company ပိုင်းစက်ရုံတချို့ကိုတရုတ်နိုင်ငံပြည်ပကိုပြောင်းရွှေ့ဖို့ Apple ဘက်ကခိုင်ခိုင်မာမာတောင်းဆိုနေတာရှိတယ်လို့လည်းသတင်းရင်းမြစ်တစ်ခုက Reuters သတင်းဌာနကပြောပါတယ်။အခုသတင်းနဲ့ပတ်သက်လို့ Apple ရော Foxconn company ပါဝေဖန်ချက်မပေးပါဘူး။ချန်တိုင်းမြို့နယ်မိုင်50အကွာမှာရှိတဲ့ရှိလီပါရီဘူးစက်ရုံကိုတိုးချဲ့မဲ့အစီအစဉ်ကတုံ့ပြန်ကြမယ်လို့လည်းပြောပါရယ်။အဲဒီစက်ရုံမှာ Apple ရဲ့ iPhone XR အမျိုးအစားလက်ကင်ဖုန်းတွေကိုထုတ်လုပ်နေတာဖြစ်ပါရယ်။လောလောဆယ် Foxconn ကတရုတ်နိုင်ငံမှာထုတ်လုပ်နေတဲ့ iPhone မျိုးအစားတချို့ကိုအိန္ဒိယတောင်ပိုင်းကအဲဒီစက်ရုံမှာပြောင်းလဲထုတ်လုပ်မှာဖြစ်ပြီးအလုသမား $6 လောက်အတွက်အလုတ်ကင်ဖန်တီးပေးနိုင်မှာဖြစ်ပါရယ်။အိန္ဒိယနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလုပ်မယ်လို့လည်းပြီးခဲ့တဲ့လကပဲ Foxconn Company ဥက္ကဋ္ဌ Liu Yanghui ကကြေညာထားခဲ့တာပါ။Apple iPhone တွေကိုထုတ်လုပ်ပေးနေတဲ့နောက်ထပ် Taiwan company တစ်ခုဖြစ်တဲ့ Winston Corp company ကလည်းအိန္ဒိယမှာနောက်ထပ်ဆက်ရုံအသစ်တစ်ခုဖွင့်တော်မှာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့တော်မှာတောက်ကြနေက COVID-19 ကူးစက်သူနောက်ထပ် 243 ဦးထပ်တွေ့ခဲ့ပါတယ်။သတင်းပရိနေတုန်းကလည်း virus ကူးစက်ခံရသူ224ယောက်ရှိခဲ့တာဖြစ်လို့ကာယောဂါကြီးစဖြစ်ကြတဲ့ကကူးစက်မှုပေါင်း200ကျော်နှစ်ရက်ဆက်တိုက်ပထမဆုံးကြီးဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။မြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကတော့ဒီလိုမြင့်တက်သွားရတာကအရေးရောဂါဖြစ်ပွားသူတွေနဲ့ထိတွေ့ခဲ့သူတွေကိုစက်သက်စစ်ဆေးမှုတိုးပြီးလုပ်တာကြောင့်ဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ညနေပိုင်းဖြောပြေးရေးလုပ်ငန်းတွေကလည်းသူတို့ဝန်ထမ်းတွေကိုယောဂဆက်သက်စစ်ဆေးဖို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကိုအီကေကပြောပါတယ်။ကုသယောဂပညာရှင်ယာစစ်တာဂါမီဇူနိုကတော့စားတောက်ဆိုင်တွေမှာကုသမှုမြင့်တက်နေတာကိုထောက်ပြပြောဆိုခဲ့ပါတယ်။ညပိုင်းစားတောက်ဆိုင်တွေကပြဿနာကပိုပြီးစိုးရိမ်စရာကောင်းလာပါတယ်။ဆိုင်တွေရဲ့ကန့်သတ်ချက်တွေချထားတာရှိပေမဲ့လူတွေမသွားတာကပိုကောင်းပါမယ်။ဆိုင်တွေကိုသွားတဲ့လူတွေကလည်းအနည်းဆုံးတစ်ပတ်လောက်ဘယ်သူမှမမထိတွေ့ပဲနေတာအကောင်းဆုံးပါလို့ကျွမ်းကျင်သူရစစ်တကယ်မီဇူနိုကပြောပါတယ်။တိုကျိုက COVID-19 ရောဂါလုံးငန်းအဖွဲ့ကပညာရှင်တွေကလည်းလက်တလော့ဖြစ်ပေါ်နေတဲ့ကူးစက်မှုတွေဟာနိုင်ငံတကာကူးစက်မှုတွေနဲ့ဆက်စပ်မှုရှိနေတယ်လို့လည်းပြောပါတယ်။ ယောဂကုသမှုစံချိန်တင်သွားခြင်းမှာပဲအချို့ရေမှုကိုရေးခဲ့ကကုသမှုဖြစ်ပွားတာကြောင့်ပိတ်ပင်ခဲ့ရတဲ့ night club တွေကိုထောက်ပံ့ကြေးအပိုဆောင်ပေးခဲ့ပါတယ်။တိုကျိုတစ်မြို့လုံးကိုပိတ်ပင်တာတဲ့ယောဂဖြစ်ပွားရနေရာကိုပြစ်မှတ်ထားပြီးယောဂထိန်းချုပ်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေဇုန်တစ်တောကြီးရဲ့တစ်တောပြုံးတည်မှုနှုန်းကတနည်းပြီးတနည်း25ရာခိုင်နှုန်းမြင့်တက်လာနေတယ်လို့တောက်ကြဏီကတရားဝင်ထုတ်ပြန်တဲ့စီးရင်စရာတွေမှာပါရှိပါတယ်။2020ပြည့်နှစ်ပထမနှစ်ဝက်မှာတစ်တောစတရီယာမိုင်1200လောက်ပြုံးတည်ခဲ့တာကြောင့်2015ခုနှစ်ဇူလိုင်ကနေမှတ်တမ်းယူချိန်ကစပြီးပြုံးတည်မှုအများဆုံးနှုန်းဖြစ်ပါတယ်။6ရာသီစတင်ပြီးတော်မီစတင်လောင်ကျွမ်းလေးရှိတဲ့ဇွန်လထဲမှာလည်းတစ်တောစတရီယာမိုင်400စံချိန်တည်းဆုံးရှုံးခဲ့ပါတယ်။တစ်တောပြုံးတည်မှုနှုန်းအရင်ကတည်းက17ရာခိုင်နှုန်းမြင့်တက်သွားခဲ့တာပါ။တစ်တော့ပြုံးနေမှုပမာဏများလာတာကြောင့်သမရဂျာယောဘိုဆနာရိုရဲ့အမေဇုန်ဒေတာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုစွန့်လွတ်ဖို့အတွက်ဖိအားတွေပို့လာစေခဲ့ပါတယ်။ကမ္ဘာအဆုတ်ကြီးလို့ခေါ်တဲ့အမေဇုန်တစ်တော့ပြုံးတည်မှုနဲ့မိလောင်ကျွမ်းမှုတွေကြောင့်ဘရာဇီးနိုင်ငံဟာပဝန်းကျင်ထိန်းသိမ်းအဖွဲ့တွေနဲ့ကမ္ဘာနိုင်ငံတွေရဲ့ဝေဖန်ဖြစ်တည်မှုကိုခံနေရတာပါ။တရားမဝင်တစ်တော့လို့မှုတတ်တူတူဖော်ရေးနဲ့ထရိတ်ဆန်ဝင်းမီရဲ့ခြံတွေဖန်တီးတာကတစ်တော့ပြုံးနေမှုအဓိကအကြောင်းရင်းတွေဖြစ်ပါတယ်။ပဝန်းကျင်ပြောင်းလဲဒေတာကိုမြုံကြည့်တဲ့သမရဘိုဆနာရိုကထာနေဒေတာခံတွေရဲ့နယ်မြေတွေနဲ့ပဝန်းကျင်ထိန်းသိမ်းရေးကိုအကာအကွယ်ပေးထားတဲ့နယ်မြေတွေတဲ့ဝိပီရေးချန်နယ်နဲ့တတ်တူတူဖော်ရေးလုပ်ငန်းတွေလုပ်ဖို့အားပေးနေသူတယောက်ဖြစ်ပါတယ်။မိလာတော့ကတော့တရားမဝင်တစ်တော်လုံးမှုနဲ့တော်မီယန်ကာကွယ်ဖို့ဆိုပြီးသမရဘိုဆနာရိုကဘရာဇီးစစ်တပ်ကိုအမေဇုန်တစ်တော်တွေကိုဇေလုခဲ့ပါတယ်။စစ်တပ်ရှိနေပေမဲ့လည်း INPE လို့ခေါ်တဲ့အမျိုးသားအာဂဒသုတေသနဌာနကထုတ်ပြန်ချက်တွေအရအရင်နှစ်နိုင်စာရင်ဒီနှစ်ဇန်နဝါရီလကစပြီးတလားတစ်လားတတော်ပြုံးတည်မှုကမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ The Voice of America. စနေနေ့ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကပ်ရောဂါကာလမှာယာယီပိတ်ထားတဲ့မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်ရေးရှေ့သတင်းပတ်တဲ့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါကယောဂါကူးစက်မှုတွေရောပါလာတာနဲ့အမျှကန့်သက်ချက်တွေဖြေလျှော့ပေးလာချိန်မှာမြန်မာနဲ့ထိုင်းနှစ်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြောက်ဒီမဲဆောက်မြို့ကြားချစ်ကြည်တရာအမှတ်1ကိုပြန်ဖွင့်ဖို့ညှိနှိုင်းနေကြတာပါလက်တလုံးချစ်ကြည်တရာအမှတ်1ကနေကုန်သွယ်ကွင်းပြုထားပေမဲ့မဲဆောက်မြို့နဲ့အလံဝေးနေရာကြောင်းအမှတ်1တရာကိုပါပြန်ဖွင့်နိုင်ဖို့နှစ်နိုင်ငံတောင်းဆိုသူတွေညှိနှိုင်းနေရလို့လဲမြောက်ဒီခရိုင်အုပ်ချုပ်ရေးမှူးဦးတေသာအောင်ကပြောပါတယ
်သာတော့ဒီလိုဆိုအရင်လုံငန်းဆက်လုံးတော့ခဏပုံတယ်မှုတိတာအဲ့ဒါဆက်ပြီးတော့ဒီလိုဒီလိုလုံးပစ္စည်းပုံတယ်လို့ဒီလားတက်ကြံပြီးတော့အဲဆက်တဲ့ပုံတစ်ခုပါအဲ့ဒါမှဖွင့်ပြီးရကျွန်တော်ဆောင်လုပ်ရတယ်
အမှတ်1တရာပြန်ဖွင့်မယ်ဆိုပေမဲ့လည်းအကန့်အသတ်တွေနဲ့သာခွင့်ပြုမှာဖြစ်တာကြောင့်ဒီကိစ္စတွေကိုရှေ့သတင်းပတ်ထဲမှာတွေ့ဆုံတဲ့အခါအဓိကဆွေးနွေးသွားမယ်လို့လည်းပြောပါတယ
်ဒီတာတော့အဓိကဒေတာတော့ဒီစီတော့အမေတရားလေးကိုဆောင်လို့ရှိတယ်အင်္ဂါနေ့ရောက်စပြီးလုပ်ဖြစ်တဲ့ဆိုရင်လည်းဆက်စိတ်ကြည့်ဒီတော့ပုံမှန်တိုင်းမရှိနေဘူး။ဒါပေမဲ့ဒီခုရရရင်တော့ဟိုသူ့မှာရောက်ပါမှာကို
မကြသေးခင်ကစလို့ကယောဂကုသမှုတွေရောကြလာတဲ့ထိုင်းနိုင်ငံဟာမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေနဲ့ဆက်သွယ်ထားတဲ့နယ်စပ်ဂိတ်38ခုကိုပြန်ဖွင့်ပေးခဲ့ပြီးမြဲခရီးသွားဧည့်သည်တွေဝင်ရောက်တာကိုတော့တားမြစ်ထားစေဖြစ်ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာအဓိကကြားတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ဝတီမြို့ကြားကုန်သွယ်မှုပမာဏဟာ2019ကနေ2020မေလအထိအမေရိကန်ဒေါ်လာ800ကျော်ရှိရလို့လဲမြန်မာအစိုးရရဲ့ကိန်းခန်းတွေပါဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာ2015မှာ NLD ကိုမဲပေးကြသူတွေကလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီကိုမဲပြန်ပေးမယ့်ကိစ္စအပေါ်သဘောထားအမြင်အမျိုးမျိုးရှိကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်စီဆိုရလက်အောင်မှာအနည်း20ကျော်နေလာခဲ့ရတဲ့မြန်မာပြည်သူတွေတဲက80ရာခိုင်နှုန်းကျော်ဟာပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ကိုတခဲနဲ့မဲပေးကြတာပါလက်ရှိကချင်ပြည်နယ်ဖားကန်းမြို့မှာနေထိုင်အလုံးလုံးနေပေမဲ့2015တုန်းကမန္တလေးတိုင်းကိုပြန်ပြီး NLD ပါတီကိုမဲပေးခဲ့သူကတော့ကိုဇော်မိုးထက်ဖြစ်ပါတယ်။ဒီနှစ်ရွေးကောက်ပွဲမှာတော့ဖားကန့်မှာသာမဲပေးခွင့်ရတဲ့အတွက် NLD ပါတီကိုယ်စားလှယ်ပဲသူလဲဆိုတဲ့ပုံမူတည်ပြီးမဲပေးဖို့ဆုံးဖြတ်ရလိမ့်မယ်လို့သူကဆိုပါတယ
်။ NLD အစိုးရလက်ထက်မှာအဓိကကျွန်တော်တို့သဘောကျတဲ့အချက်ကဒီချက်စိန်ဟိုလောက်ွက်ဒီတတန်းတိုးမပြီးတော့ဘူးအစ်စ်ထက်မှလည်းချမပြီးတော့ဘူးပေါ့နော်။အာဒီဟာကိုဒါပိတ်နိုင်လိုက်တာကိုတော့ဘာလို့ဒီအတိမတ်ပြုတယ်နောက်ထပ်အားရတဲ့တစ်ချက်ကပါတယ်ဆိုတော့ကျွန်တော်ဖားကန်မှာလစ်စမီရရှိလာတယ်။နောက်တစ်ချက်ကကြတော့ဖားကန်ဒီတာမှာဆိုလို့ရှိရင်ဒါမြေပြူတာမျိုးတွေပေါ့နော်။နှောင်းကပွက်ကြတာမျိုးဒီလူအစုလိုက်အပြုံလိုက်တည်တဲ့ကိစ္စလေးဒီမှာ NLD အစိုးရကကင်တွေလှုပ်ဆောင်နေမှုပိုင်းမှာတော်တော်လေးအားနေတာကိုတွေ့ရတယ်။ဖားကန်းကထွက်တဲ့ဟိုကြောက်စိမ်းနေဘူးတော့ထုတ်ယူသွားပြီးတော့တခြားပြည်တွင်တဲ့တိုင်းဒေသတွေမှာကြတော့ဒီတိုင်းကဖွံ့ဖြိုးရေးလုပ်ငန်းတွေပေါ့နော်ဒီအဲ့တော့အခြေခံအဆောက်အဦတွေလမ်းသဓားတွေပေါ့လုပ်ပြီးတဲ့ဆိုမဲ့ကျွန်တော်တို့ဖားကန်းကိုကြတော့လုပ်မပြီးတဲ့ကိစ္စမှာတော့အားမရဘူး။ဒီ2015မဲနိုင်ပြီးတဲ့နောက်ပိုင်းမှာရတော့အဖြစ်တလုံးသိလုံးထိုက်တာဒီကိုတော့မလုံးနိုင်တာတွေ့ရတယ်ပေါ့နော်ကျွန်တော်တို့မဲပြရမယ်ကျွန်တော်တို့နေထိုင်ရာဒေသမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့လုံဆောင်မှုပေါ့ပေါ့မဲ့ကြီးကျွန်တော်တို့အားမရဘူးအားမရတဲ့အတွက်ကျွန်တော်တို့ကဒီလူတွေမကြိုက်ဘူးအဲဒီလူတွေကိုမကြိုက်ဘူးခင်ဗျားတို့လဲပြီးမှလားခင်ဗျားတို့လဲမပြီးဘူးဆိုလို့ရှိရင်ကျွန်တော်မပြီးဘူးအဲကျွန်တော်မူဝါဒပဲ
NLD ပါတီရဲ့လုံဆောင်ချက်ဒီပေါ်မှာအားမလို့အားမရဖြစ်เสียရှိပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရမှသာကျွန်내ပြည်ပြင်ပြောင်းလဲရေးပြီးဆက်ဖြစ်လာနိုင်တာမို့NLD ကိုပဲမဲပေးမယ်လို့ဆိုသူကရန်ကုန်မြို့ကမှတင်းရနှံ့ကျော်ဖြစ်ပါတယ
်။2015တုန်းကတော့ NLD ကိုပေးတယ်ပေါ့။2020မှာကြတော့ဒါပေမဲ့ကိုအမေဆုမျက်နှာကိုကြည့်တဲ့ကြောင့်ပြန်ပြီးတော့ပေးချင်ရင်လည်း NLD ကိုပဲပြန်ပြီးမယ်လို့စိတ်ကူးတယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်မှာလောက်ရမယ့်အလုံငန်းစင်တွေကအများကြီးကျန်ပြီးတယ်လေ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်တို့စီပွားရေးရဲ့เนาะငင်းရရေးအတွက်ရာအမေဆက်လက်ပြီးတော့ဒီပါတီကိုနိုင်မှာပါလေလှုပ်ပေးလို့နိုင်မဲလို့အဲ့လိုခံယူထားတဲ့အတွက်ကြောင့်မလို့ဒါတော့20ပါ NLD ကိုမဲပေးရအောင
်ရှမ်းပြည်နယ်မြောက်ပိုင်းဟာခုချိန်ထိငင်းရရေးနဲ့ဝေးကွာနေစေလို့ဆိုရမှာပါဒီနေ့မှမှပထမဆုံးချိန်မဲပေးမယ်နမ်ဆန်မျိုးကပလောင်တိုင်းရင်သူမလွေအေးကတော့ NLD ပါတီဟာသူတို့တောင်ပေါ်ဒေသဖွံ့ဖြိုးရေးကိုတိသာမြင်သာအောင်လှုပ်ဆောင်ခဲ့ခြင်းမရှိတာကြောင့်ပေပါတီကိုရွေးပြီးမဲပေးရမလဲဆိုတော့ဝေခွဲမရသေးကြောင်းပြောပါတယ
်စိစားရခက်နေတော့မယ်ပေါ့နော်ဘာလို့လဲဆိုတော့ကိုဒေတာအပြင်ကိုလိုက်ပြီးလိုက်လို့ဆိုတော့ဒီမှာတောင်ပေါ်ဒေတာမှနေရတဲ့အကျကိုရဲ့တောင်ပေါ်ဒေတာအပိုင်းကတော့လက်ရှိအနေနဲ့ဆွေးရပေါ့ဒါဒီလုတ်ပြီးဒေတာဒီလုတ်ပြီးဒီကကျွန်မတို့ကကော့ကော့ဆန်ပူစမန်ကမမီးနေပေါ့နော
်ဟိုရင်စေဆွေးရလက်ထက်ဒေတာကန်ဒီရဲ့မြေယာသိမ်းဆည်းမှုပြန်လည်ရရှိအပါအဝင်ရေနုံမြောင်းတွေမဖော်ပေးလို့မိုးရင်းရေမြုပ်နေတဲ့ကိစ္စစားရအခြေခံပြဿနာတွေကိုဝန်မြင်တဲ့ဝန်ကြီးချုပ်အနေနဲ့ကိုင်တွယ်ဖြေရှင်းမှုအားနည်းတာရှိပေမဲ့ NLD ကိုပဲမဲပေးမှာပါလို့ပြောသူကမွန်မွန်မျိုးကအငင်းသားဆရာမဒေါအောင်မြင့်ဖြစ်ပါတယ်
။2015တုန်းကတော့ NLD ပါတီကိုမဲပေးခဲ့တယ်ပေါ့။ဒါပေမဲ့ဟိုအရင်နဲ့စာရင်တော့အခုလည်းအဲ့ဒီပါတီပဲမဲပေးမယ်။ဒါဖြစ်လို့ဆိုတော့လောက်ဆောင်မှုကတော့အရင်အစိုးရနဲ့စာရင်တော့ကောင်းတာပေါ့ခေါင်းဆောင်တော့ကောင်းတယ်တချို့နေရာမှာဒီအတတော့လက်အောက်ငယ်သားတွေရဲ့ပောက်ရွက်တဲ့ဟာတွေမကောင်းကြံသေးတယ်စိနေသေးတာပေါ့အရင်ပါတီနဲ့စာလို့ရှိရင် NLD ကနေပြီးတော့လောက်ဆောင်တဲ့တချို့ကိစ္စတွေအောင်မြင်မှုတွေပါတယ်ရှိခဲ့တာတွေ့တဲ့တွေ့ဒီပါတီလည်းအခုလည်းဆက်ပြီးတော့မဲပေးမှာပေါ့နော်မကောင်းတဲ့အချက်တွေလည်းရှိတယ်ဟိုစီပင်နဲ့ပတ်သက်ပြီးလို့ရှိရင်ဒီကြောင်เนี่ยပိတ်ဆိုးမှုကအခုတည်းရှိနေကြုံပဲဟိုအရင်နဲ့တာလူစီပို့ဆိုးတယ်လမ်းတွေကမိုးရွာတယ်ဆိုတာနဲ့ရေကညှောက်သွားတာပဲတခါတော့ရေနဲ့ပတ်သက်ပြီးဆိုကြည့်ရင်ရေကတည်းနေ့တိုင်းတော့လာတယ်ပေါ့ဒါပေမဲ့ရေကြီးမဟုတ်ဘူးရေနောက်ဒီခါတိကျရင်ခရူတို့ငါတို့ဘာတို့အဲ့တော့ကြီးပါလာတယ်ပေါ့နော်တခါရေပေါ့နော်လေမြည်ဒီနော်စစ်တပ်ကတော့ပြန်ပေးတယ်ပေါ့သူတို့ကပြန်ပေးမယ်ပြန်ပေးမယ်ပြောပြောပြီးတော့အခုကပြန်မပေးဘူးအခုပဲကြားမယ်ဟာဓာတ်ဝါကြပြန်ပြီငွေကုန်ပြန်ပြီအဲ့ဒါပြန်မရတာဒီအားမရကြဘူးဒါမို့ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုကတည်းဟိုအားနေနေသေးတယ်ပေါ့
2020ရွေးကောက်ပွဲမှာ NLD ပါတီသားမကအခြားပါတီတွေလည်းဝင်ပြိုင်မှုပြင်ဆင်နေကြပါပြီဒါမဲ့ရွေးကောက်ပွဲကိုအောင်နိုင်ဖို့ NLD ပါတီကဘယ်လိုမူဝါဒအပြောင်းလဲတွေနဲ့ခြားမှလှုပ်ဆောင်လာမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြမှာခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဒီနှစ်ဆောင်းဥရာသီစတင်နှစ်အတွက်အမေရိကန်နိုင်ငံတွင်တက္ကသိုလ်တွေမှာအွန်လိုင်းအတန်းတွေပဲရှိမယ်ဆိုရင်နိုင်ငံတကာကကျောင်းသားတွေကျောင်းပြောင်းတက်ဖို့နဲ့ဒါမှမဟုတ်အွန်လိုင်းကပဲသင်ယူနိုင်မယ်ဆိုရင်စီကံချက်တွေနဲ့မကိုက်ညီတဲ့အတွက်နိုင်ငံတွင်ကထွက်ခွာရမယ်လို့အမေရိကန်အစိုးရကစီကံလမ်းညွှန်ချက်တွေထုတ်လိုက်တဲ့အပေါ်ကျောင်းသားတွေမကြေမနက်ဖြစ်နေကြပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေရာကြောင့်ကျောင်းသားလူငယ်တွေစိုးရိမ်စိတ်တွေဖြစ်ပေါ်နေတဲ့ကြားမှာပဲဒီစည်းမျဉ်းတွေကကျောင်းပြန်တက်ဖို့အတွက်ဖြစ်ရည်ဖြစ်လာပါတယ် MIT ဘွဲ့လွန်ကျောင်းသား Grant Knapp က
I saw this morning on Twitter a lot of news about the Trump
campaign ကြီးညာချက်အကြောင်းရင်းမျိုးစုံမျိုးတက်တာမှာဒီမနေ့တွေ့ရပါတယ်အခုအချက်အသေးကိုကင်တွယ်ပုံနဲ့ပတ်သက်ပြီးအစိုးရကတခြားလူတွေကိုလိုက်ပြီးအဖြစ်တင်တယ်လို့ဒီလိုအချိန်မျိုးမှာသဘောထားကွဲပြားမှုတွေပုံပြီးလုပ်နေတယ်လို့ခံစားမိတယ်လို့ပြောပါတယ်လူကိုယ်တိုင်လာရောက်တင်ကြားရတဲ့အတန်းတွေအများဆုံးဖွင့်ရဖို့သမ္မတဒေါ်နယ်ထရမ့်ကဒီဇိုင်းမှန်မှန်တောင်းဆိုနေရပါဒီပေါ်မှာ Net က
I think it kind of feeds into kind of their idea about
တာဟာနိုင်ငံသားတွေကိုမလူလားတာကြောင့်ချမှတ်တဲ့ပြည်ပင်ကန့်သက်ချက်တွေနဲ့တွားတူနေတာကိုတွေ့ရပါတယ်။သူသမရမဖြစ်ခင်ကပြောနေတယ်လို့မျိုးပါလို့ပြောပါတယ်။ဒီစာအုပ်မှာအတန်းတွေပြန်စားတဲ့အခါဒါဇင်နဲ့ချီရှိတဲ့တက္ကသိုလ်ကောလိပ်တွေကလူကိုယ်တိုင်တက်ရမယ့်အတန်းတချို့ကိုဖွင့်ဖို့စီစဉ်ထားပါတယ်။ဒါဟာသိအန္တရာယ်များလို့လည်းလူတွေတချို့ကယူဆကြပါတယ်။အခုစီနီယာနိုင်ငံတကာကကျောင်းသားတွေအနေနဲ့အ ਨੇ ဆုံးလူကိုယ်တိုင်တက်ရတဲ့အတန်းတတန်းယူရမှာဖြစ်ပါတယ်။အွန်လိုင်းကကြီးပဲတင်တဲ့ကျောင်းတွေကိုတက်တဲ့ကျောင်းသားတွေကိုဗီဇာထုတ်ပေးမှာမဟုတ်ပါဘူး။အွန်လိုင်းနဲ့လူကိုယ်တိုင်တက်ရတဲ့အတန်းတွေရောပြီးတင်ပေးမယ့်ကျောင်းတွေရှိတာတောင်မှနိုင်ငံတကာကကျောင်းသားတွေကိုအွန်လိုင်းအတန်းကြီးပဲယူခွင့်မပြုပါဘူး။ Brown တက်ကတူဘွဲလုံကျောင်းသူ Elizabeth Garcia က
Students have to make a choice between their health or leaving the country is
ကျောင်းသားတွေကသူတို့ရဲ့ကျန်းမာရေးနဲ့အတိုင်းပြည်တွေကထွက်ရမယ့်အရေးနှစ်ခုမှာတစ်ခုခုရွေးရမယ်ဆိုတာကတော့အထူးပဲမရှိတဲ့ကိစ္စပါလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ထားနိုင်ပြီးနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ကျောင်းတွေမှာကျောင်းသားတွေပြန်တက်နေပြီဆိုတဲ့အခြေအနေမျိုးအထင်ရောက်အောင်သမ္မတထရမ့်ကဖန်တီးနေတယ်လို့လည်းဂါစီယာကပြောပါတယ်
။ Things are obviously not safe.
အခြေအနေတွေကရုံးပြန်တဲ့ကျောင်းတွေပြန်တက်ရလောက်တဲ့အထိစိတ်မချရသေးပါဘူး။အရာရာစိတ်ချရတဲ့အနေအထားရောက်တဲ့အထိတော့လုပ်ပြီးစီစဉ်ပါတယ်လို့ပြောပါတယ်။ကျောင်းသားကပုံများများပေးနိုင်တဲ့နိုင်ငံသားကျောင်းသားတွေစီကဝင်ငွေကိုပြီးကိုနေရတဲ့တချို့ကျောင်းတွေအတွက်တော့အခက်အခဲအများကြီးရှိနိုင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်း American တက္ကသိုလ်တွေဟာနိုင်ငံသားကျောင်းသားတွေစီကဝင်ငွေတက်တက်သမတတန်းလောက်ရခဲ့တာပါ
။ It's worth noting how much international graduates
တက္ကသိုလ်တွေနဲ့စစ်တေသနာပိုင်းမှာနိုင်ငံကကျောင်းသားတွေအများကြီးပါဝင်နေပါတယ်။သူတို့ကျောင်းလာတက်တဲ့အတွက်ဝင်ငွေလည်းရနေတာပါ။သူတို့မရှိဘဲရက်တီလို့မရနိုင်ပါဘူးလို့ကဆီယာကပြောပါတယ်။ကျောင်းနိုင်ငံတောင်ပိုင်းစာတီးဖြစ်တဲ့ထန်ဂျွန်ဆောင်ကတော့ဟာဗတ်တက္ကသိုလ်ကဘွဲ့လွန်ကျောင်းသားတူဖြစ်ပြီးသူတို့လိုအမေရိကန်ပညာရေးနဲ့သုတေသနလုပ်ငန်းတွေမှာတတက်တအားပါဝင်နေသူနိုင်ငံသားကျောင်းသားတွေအတွက်အခုအစ်စ်ထုတ်ပြန်လိုက်တဲ့အစိုးရရဲ့မူဝါဒဟာတရားမျှတမှုမရှိဘူးလို့ပြောပါတယ
်။ I was thinking about my friends sometimes
ကျွန်တော်တကယ်ချင်းနေတယ်မှာမဟာပွဲနောက်ဆုံးနှစ်တွေလည်းရှိပါတယ်။အခုသူတို့ဘာလို့ရမှန်းမသိဖြစ်နေပါပြီ။အမေရိကန်နိုင်ငံပြင်ပရောက်နေတဲ့တကယ်ချင်းတွေလည်းဗီဇာပြဿနာကြောင့်ပြန်လာလို့မရပါဘူး။ဒါကလည်းနောက်ထပ်စိတ်ဖြည့်ဆည်းမှုတစ်ခုဖြစ်လာဦးမှာပါလို့ပြောပါတယ်။ကာယောဂါတွေဆက်ဖြစ်တဲ့အချိန်ကလေးကအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကနိုင်ငံတကာကျောင်းသားတွေဝင်ရောက်ခွင့်ကိုကန့်သတ်ထားတာဖြစ်ပြီးမယ်အခုစောင်းဦးစတင်နှစ်မှာဘာလန်းညွန့်ချက်တွေထပ်ပြီးမလဲလို့ကျောင်းတွေကစောင့်ကြည့်နေကြပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကအပြောင်းအလဲတွေနဲ့ပတ်သက်လို့ကျောင်းတွေကိုပြီးခဲ့တဲ့တနင်္လာနေ့ကအသိပေးခဲ့ပြီးနောက်ပိုင်းတော့တရားဝင်စီးနှင်းတွေထုတ်ပြန်ပေးသွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့လအတွင်းကလည်းအစိုးရအာဏာပိုင်တွေကအမေရိကန်ပြည်ပနေထိုင်သူအတော်များများအတွက်နိုင်ငံတွင်းအငြင်းတန်းအခြေချနေထိုင်ခွင့် Green Card တွေထုတ်ပေးတာကိုတားမြစ်ထားသလိုမီးပညာကုမ္ပဏီကြီးတွေနိုင်ငံဆောင် Corporation ကြီးတွေနဲ့ယာယီအလိုက်ငှားရန်အလုပ်လုပ်ကိုင်နေသူတွေအတွက်နိုင်ငံသားယာယီအလုပ်လုပ်ခွင့်ပါမစ်တွေကိုလည်းပိတ်ပင်ထားပါတယ်ကျွန်မများသတင်းအောင်ပါရှင်
အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ကျောင်းတွေပိတ်ထားလို့ကျောင်းသားတွေအွန်လိုင်းကနေသာပညာသင်ကြားနေရပါတယ်။အင်တာနက်ကိုလက်လန်းမပြီးတဲ့ကျောင်းသားလေးတွေအတွက်ကတော့အွန်လိုင်းအတန်းတွေကအလှမ်းဝေးလွန်းလာပါတယ်။ဒီခေတ်ခဲကိုကောလိပ်ကျောင်းသားတယောက်ကဒဘိုင်းတိုင်းဖြစ်ရှိပေးနေတဲ့အကြောင်း Writers Today တပုတ်ကိုအခြေခံပြီးပြောပြပါမယ်။ကျွန်တော်ရဲ့ပထမအိန္ဒိယနိုင်ငံရဲ့ COVID-19 ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အသွားအလာတွေပိတ်လိုက်တုန်းကကစပြီးကျောင်းတွေလည်းပိတ်ထားခဲ့တာပါ။ပကြသိခင်ကတော့အိန္ဒိယအစိုးရကအတန်းအားလုံးအွန်လိုင်းကနေတင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုမျိုးနဲ့ဆင်းရဲတဲ့ရက်ွက်တွေမှာလျှက်စစ်ပြီးတဲ့ပုံမှန်ရေးလိုတကယ်လိုအပ်တဲ့အရာတွေမရှိတာကပုံမှန်လိုဖြစ်နေတာပါ။အင်တာနက်တို့ laptop တို့ဆိုတာတွေကတော့တိတ်ကိုလမ်းဝေးတဲ့အရာတွေဖြစ်နေပါတယ်။ဒီတော့ကျောင်းသားတွေရဲ့ပညာရေးလည်းဆုံးရှုံးရပါတော့တယ်။ ဒီခြေတွေမှာမြို့တော်ဒီလီမှာတောင်းတနေတဲ့အသက်25နှစ်အရွယ်ကောလိပ်ကျောင်းသားရှက်ချာကပညာပေါင်းကူတနာတိစောက်ပေးနေသူဖြစ်လာပါတယ
်။အဘိဆာဟာဂျေကအွန်လိုင်းကလပ်စ်ဆူရူဝင်ရယ်
။နေရာတိုင်းမှာအွန်လိုင်းအသံတွေကစတင်ပြီးဒီမှာကကျက်စင်ပြီးလည်းမရှိ၊မိုဘိုင်းရေးလည်းမရှိ၊ဒီဖို့နေရာတော့ကောင်းကောင်းရှိတော့မဟုတ်တော့ကလေးတွေအတွက်လက်တော်လည်းပဲရှိပါပဲ။မိုဘိုင်းဖုန်းတော့မရှိဘူး။ဖုန်းရှိရင်လည်းအသုံးဖို့မရှိတာနဲ့အင်တာနက်နက်တဝက်မရှိတာနဲ့ဒီတော့ကလေးတွေကျောင်းစာတွေနောက်ကျကုန်ရောအဲ့ဒီလေဟာချက်ကိုကျွန်တော်ကဖြည့်ဆည်းပေးဖို့ချိုးစားနေရပါလို့ပြောပါရယ်ကလေးတွေကိုစတင်ပေးရတာကရှက်ချာအတွက်တော့အသက်စားတစ်ခုမဟုတ်ပါဘူးတကယ်လည်းငါတို့ကလေးကရက်ွက်တွေကကလေးတွေကိုတရားအောင်မှစတင်ပေးနေခဲ့တာပါလော့ကဒေါင်းဖြစ်တော့သူ့ကြောင့်လည်းပိတ်လိုက်ရပါတယ်ဒါပေမဲ့တနိုင်ငံလုံးအွန်လိုင်းအသံတွေစတော့ကလေးတွေနဲ့ကလေးမိဘတွေသူ့စီအပြေးရောက်လာကြပါတယ်ဆယ်တန်းကျောင်းသူပရတီကအွန်လိုင်းအသံအခက်အခဲကိုအခုလိုရှင်းပြပါတယ်
online me samajh mein nahi aata agar samay mein agar
online attend တွေမှာကျမတို့တကယ်ကိုနားမလည်ရပါ mobile phone ရဖို့လောက်တိုင်းရတော့ကျမတို့မှာမီးလည်းမရှိ internet line ကလည်းအမြဲပြဿနာရှိနေပါတယ်လို့ပြောပါတယ်ဒီတော့ဆက်ဆက်ကြောက်ကိုပဲအကူရတယ်လို့ဆယ်တန်းကျောင်းသားနောက်တစ်ယောက်ဖြစ်တဲ့ rahu ကပြောပါတယ
် online ke liye na to sir hamare paas phone
hai online attend ဖို့ကျွန်တော်တို့မှာ phone လည်းမရှိဘူး internet လည်းမရှိဘူးဒီတော့ကျွန်တော်တို့ဒီနေ့အစိုးရစာမေးပွဲဘယ်လိုဖြေရမလဲလို့ဆရာကိုမေးကြပါတယ်သူကဝပူပါနဲ့ဒီကိုလာတင်တဲ့ရေလူချင်းခက်ခွာခွာနေတဲ့ social distancing speaker ကိုတုံးပြီးသင်ပေးမယ်လို့ပြောပါတယ်လူကြီး 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာမလ25ရက်အသွာလာပိတ်ပင်ကလေးကကျောင်းတွေလည်းပိတ်ထားခဲ့ရတာပါ online attend တက်ဖို့မတက်နိုင်တဲ့မိသားစုတွေမှာရှိတဲ့ကလေးသားပေါင်းများစွာပညာငတ်ကုန်ကြရပါတယ်အခုတော့ကိုရိုနာဗိုင်းရပ်စ်တာဗီပိတ်ပင်ချက်တွေကိုဖြေလျှော့ပေးနေပေမဲ့ကူးစက်မှုတွေကလည်းနေတိုင်းစံချိန်တင်ပြတ်နေတာပါကူးစက်သူ9သိန်းခွဲကျော်ရှိပြီးသေဆုံးသူ1000ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာတတိယမြောက်ကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျကျွန်တော်ရဲမတော်ပ
ါဂျူအမေရိကန်တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကူးစက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြပေးတော့ပါမယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ COVID-19 hidden threat in Myanmar COVID-19 ဟာမြန်မာနိုင်ငံအတွင်းမှာဖုံးကွယ်နေတဲ့အန္တရာယ်ဖြစ်တယ်ဆိုတော့ဆောင်းပါရှင်ပတ်နေလနာက Asia Times Online မှာရေးသားထားတဲ့ဆောင်းပါကိုဥစွာတင်ပြလိုပါတယ်မြန်မာနိုင်ငံမှာ COVID ကြောင့်သွားလာမှုကန့်သတ်ထားတာတွေကိုပြန်ရုပ်သိမ်းပြလိုက်ပြီးဆိုပေမဲ့ဒီ virus ပိုးပြဿနာဟာပြီးဆုံးသွားခြင်းမရှိသေးဘူးလို့ဆောင်းပါရှင်ကအစချေရေးသားထားပါတယ်နိုင်ငံအတွင်းကိုဗစ်ကူးစက်သူ300ကျော်နဲ့သေဆုံးသူ6ဦးရှိတယ်လို့အစိုးရကတရားဝင်ကြေညာထားပေမဲ့လေ့လာသူတွေကတော့ဒီအရေအတွက်ဟာလက်တွေ့ဖြစ်နေတဲ့အခြေအနေကိုတိကျမှန်ကန်စွာဖော်ပြတယ်လို့မယူဆကြဘူးလို့ဆိုပါတယ်ကိုဗစ် -19 ဖြစ်ပွားတဲ့အရေအတွက်ဟာလက်တွေ့မကျဘူးဆိုရင်တောင်ဒီကျန်းမာရေးဆိုင်ရာပဋိပက္ခကနေစီးပွားရေးလူမှုရေးနဲ့နိုင်ငံရေးအရာထိခိုက်ညံ့မှုတွေရှိနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာ 2018-2019 ဘဏ္ဍာနှစ်မှာ 6.8% ခန့်လုံးတိုးတက်ခဲ့ရာက2019-2020 ဘာနာနှစ်မှာတော့ 3.5% ခန့်လုံးအထိကျသွားနိုင်တယ်လို့ဇွန်လ25ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာခန့်မှန်းထားတာကိုစောင့်မရှင်ကကိုကဖော်ပြထားပါတယ်။အဲဒီလိုတွက်ဆခံမှန်းမှုနဲ့ကိုဗစ်ကြောင့်သွားလာမှုတွေကန့်သတ်လိုက်ရတဲ့အခြေအနေတွေပေါင်းစပ်လိုက်ရင်တိုက်ပြည်တွင်းကဆင်းရဲနှောင့်ပါနေပြီဖြစ်တဲ့ပြည်သူအများစုဟာဒုက္ခတွေနဲ့ဆက်ရင်ဆန်နေရတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့စောင့်မရှင်ကရေးသားပါတယ်။စီပွားရေးကျဆင်းမှုတွေကနေနိုင်ငံရေးကဏ္ဍကိုပါထိခိုက်လာနေတယ်ဆိုတာကိုစောင့်မရှင်ကထောက်ပြထားပြီးလက်ရှိအာဏာရဒေါန်ဆန်းစုကြည်ဦးဆောင်တဲ့အနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုဝင်ဘာ10ရက်နေ့မှာကျင်းပဖို့ရှိတဲ့အထူးရွေးကောက်ပွဲမှာအတိုက်ခံကြံ့ခိုင်ရေးပါတီနဲ့ရှင်ပြိုင်တဲ့နေရာမှာဆုံးရှုံးမှုတချို့ရှိနိုင်တယ်လို့ဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာအနယ်ဒီပါတီနောက်ထပ်5နှစ်သက်တမ်းအတွက်နိုင်ရလိမ့်ဦးမယ်လို့အများစုကခန့်မှန်းထားကြပေမဲ့လည်းကိုဗစ်ကိုအကြောင်းပြပြီးရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီအသာစီးရအောင်တမရဘက်ကမက်ဆယ်စီယုံမှုတွေကိုကန့်တတ်ချုပ်ချယ်တာတွေလုပ်လာမလားလို့ရန်ကုန်မြို့ကနေတွေးပူနေကြကြောင်းလဲဆောင်းပါးမှာထောက်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ဆက်နွယ်ပြီးမြန်မာနိုင်ငံတဝမ်းကဆက်ယုံလွှဲယုံနေပြစ်ပြစ်လိုက်ရတာကြောင့်စီးပွားရေးရာထိခိုက်နေတာမှုတွေရှိနေတဲ့အချိန်ထဲမှာပဲအင်းကြီးချင်းထိုင်းနဲ့တရုတ်နိုင်ငံတို့ကနေပြန်လာနေကြသူတွေအများပြားရှိနေတာမှာဒီလူတွေအားလုံးဟာအခုအချိန်မှာအလုံးလက်မဲ့ဘဝနဲ့ရပ်တည်နေကြရတယ်လို့ဆိုပါတယ်။အနေဒီအစိုးရအနေနဲ့လက်ရှိရင်ဆိုင်နေရတဲ့ကြီးမားလာတဲ့စီးပွားရေးအကျအတဲကိုကြာကံပေးနိုင်မဲ့ငွေကြေးအလုံးလောက်မရှိဘူးဆိုတာကိုလည်းစောင်းပါမှထောက်ပြထားပါတယ်။ကိုဗစ်ကာယောဂါအပြင်တိုင်းဒေသဒေသတချို့မှာပါတက်ပွဲတွေဖြစ်နေတာကြောင့်ပဋိပက္ခဖြစ်နေတဲ့ဒေသတချို့မှာရွက်ောက်ပွဲမကျင်းပဖို့တပ်မတော်ဘက်ကလှုံ့ဆော်လာနိုင်တဲ့အလားအလာရှိနေသေးတာကြောင့် တိုင်းပြည်အတွင်းမကျေနပ်မှုတွေအများဆုံးရှိနေတဲ့ဒေသတွေကပြည်သူတွေဒီမိုကရေစီအခွင့်အရေးဆုံးရှုံးရမယ့်အခြေစိုက်နေတယ်လို့ဆောင်းမရှင်ပတ်တေးလက်နာကရေးသားထားပါတယ်ခင်ဗျာအပြည့်စုံကတော့ www.asiatimes.com မှာဖတ်ရှုနိုင်ကြပါတယ်အခုဆက်ပြီးမြန်မာနာဂတ် facing food crisis due to army crackdown တမရော်ရဲ့ထိုးစစ်ဆင်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကနာဂတ်တိုင်းရင်းသားတွေစားနပ်ရိက္ခာအခက်အခဲနဲ့ရင်ဆိုင်နေရတယ်ဆိုတော့တဟိန်ဒူသတင်းစာကအထူးဆောင်ရွက်တပုတ်ကိုလည်းတင်ပြပေးကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူမျိုးတွေအပေါ်မြန်မာတပ်မတော်ကအကြမ်းဖက်မှုတွေအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြလေရှိတာနဲ့ဆောင်းပါးကိုအစချီရေးသားထားပါတယ်။အများစုကခရီးယံဘာသာကိုကိုးကွယ်ကြတဲ့နာဂမျိုးနွယ်စုတွေဟာလည်းတပ်မတော်ရဲ့ပြစ်မှတ်တစ်ခုဖြစ်တဲ့အကြောင်းနဲ့နာဂဆိုရှယ်လစ်ကောင်စီ NSCN Exit Mover အုပ်စုကလည်းအိန္ဒိယဘက်အခြားမှာရှိတဲ့နာဂမျိုးနွယ်စုတွေကိုအိန္ဒိယစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုထောက်ပြပြောဆိုတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းကိုဗစ်ကာယောဂါဖြစ်နေတဲ့ကာလအတွင်းမြန်မာတပ်မတော်နဲ့အိန္ဒိယစစ်တပ်တို့ကအိန္ဒိယနယ်စပ်စကိုင်းတိုင်းဒေသအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပူးတွဲထိုးစစ်ဆင်မှုတွေပြုလုပ်လေရှိကြောင်း NSCN Exit Mover အုပ်စုကပြောပါတယ်။နာဂဒေသရဲ့အရှိတ်အဝါချမ်းကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးထားတာပါ။မြန်မာနိုင်ငံအတွင်းကနာဂကျေးရွာတိုင်းမှာတပ်မတော်ကနေရာယူထားကြောင်းအဲ့လိုတက်မတော်သားတွေသူတို့ရွာတွေထဲမှာရှိနေတာအပြင်ကိုရိုနာဗိုင်းရပ်စ်ကြောင့်သွာလာမှုတွေကန့်သတ်ခံထားရတာတွေကြောင့်နဂဒေသမှာဖေဖော်ဝါရီလကစလို့ဆန်တဲ့တခြားအခြေခံစားတောက်ကုန်တွေတက်လာနေကြောင်းဒေသခံတွေပြောတာကိုကိုကာပြီးဆောင်းပါးမှာဖော်ပြထားပါတယ်။ကာယောဂါဖြစ်နေတဲ့ကာလအတွင်းစစ်မဖြစ်လို့တဲ့အတွက်စီးရဲလှုပ်ရှားမှုတွေရပ်တန့်ပေးကြဖို့မြန်မာတက်မတော်ကိုရောအိန္ဒိယစစ်တပ်ကိုပါသူတို့ဘက်ကမေတ္တာရပ်ခံထားကြောင်းကိုညက်မျိုးနွယ်စုဥက္ကဋ္ဌ SA ခိုထိုင်းနဲ့အတွင်းရင်မူကေဟုံဝမ်တို့ကပြောတာကိုလည်းကိုကဖော်ပြထားပါတယ်။ကိုဗစ်ကာယောဂါဖြစ်နေပေမဲ့လည်းမြန်မာဘက်မှာရှိနေတဲ့နာဂတွေရောအိန္ဒိယဘက်အခြားမှာရှိနေတဲ့နာဂမျိုးနွယ်စုတွေပါနိုင်ငံစလုံးကစစ်တပ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်လူသားတွေရဲ့အခြေခံလိုအပ်ချက်ဖြစ်တဲ့စားနပ်ရိက္ခာတောင်းအလုံးအလောက်မရနိုင်တဲ့အခြေအနေကိုစောင့်မမှာအကျဉ်းတွင်းရေးသားထားပါရခင်ဗျာ။အပြည့်အစုံကိုတော့ www.thehindu.com မှာဖတ်ရှုနိုင်ရပါတယ်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေတွေးကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်များများမှာစာတင်ကြောင်းတွေပိတ်ဖြစ်ခဲ့ရသလိုဒီအခြေအနေကကလင်းရီရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေမှာစိုးရိမ်စရာအခြေအနေတွေဖြစ်လာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေကြပါတယ်။အထူးသဖြင့်ဆင်းရဲနှောင့်ပါတဲ့ဒေသတွေမှာကလင်းရီတန်းတဲ့ချီပညာရေးအခွင့်အလမ်းဆုံးရှုံးနေကြရသလိုဒါကမျိုးဆက်တစ်ခုလုံးထိခိုက်သွားနိုင်တဲ့အထိတောင်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုနေကြတာပါ။ကူးစက်မှုတွေကျိုးလာနေစေဖြစ်တဲ့ COVID-19 ရောဂါကြောင့်ကလင်းရီရဲ့ပညာရေးမှာဘယ်လိုတက်ရောက်မှုတွေရှိနေပါလဲ။ဒီပေါ်မှာမိခင်တို့ရဲ့စိုးရိမ်မှုတွေဘယ်လိုရှိနေသလဲ။ပညာရှင်တွေကရောဘာတွေသတိပေးပြောဆိုထားသလဲ။စီရာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။ဗိုင်းရပ်စ်ကူးစက်မှုတွေဟာလရီနဲ့ချီကြာမြင့်လာနေပြီဖြစ်သလိုကူးစက်မှုတွေကလည်းတနည်းတစ်ခြားတိုးလာနေစေဖြစ်ပါတယ်။ယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်အသွားအလာကန့်သတ်မှုတွေနဲ့အတူစီးပွားရေးလုပ်ငန်းတွေအများပြားပြည့်ပြည့်လာရတဲ့အပြင်စာသင်ကျောင်းတကားတွေပိတ်၊ကျောင်းတည်ကျောင်းစင်ခေါင်းလောင်းတံတွေတိတ်လို့ခလီးကစားကွင်းတွေလည်း၆တွေ့သွားခဲ့ရတာပါ။ဒီဘော်ကလေးမိခင်တွေရဲ့စိုးရင်ချက်ဘာတွေရှိနေပါလဲ။
ကျမတော့တော်တော်လေးစိတ်ပူတာပေါ့နော်အခုဒီလာမဲ့နှိပ်ပြန်စတဲ့ခါစမလားမစဘူးလားအဲ့ဒါတော့ရန်စိုးရင်လည်းဘာလို့ဆိုတော့ဒီအရွယ်ပေါ့နော်ငယ်တဲ့အရွယ်ကကျောင်းမှာစာသင်တာတစ်ခုတည်းမဟုတ်ဘဲနဲ့သူတို့မှာက see it to a gazarari, a nyai lu at the one, a jama be the ha, nibari mabina in my time. Down the da, nyai a bean, the ta, sasani, social emotional arari, nyai bar one, araria, through a unit, through to bound me, or lima through arario, nali jama one, pido, ema satina, ema sachu rabo, at the motivation thing, mia, or a stroke, kane ma, the genius. Sapada, mini amyazo, nothing chow amyanzon position, MMO healthy competition in one, a lot of motivation, yeah. Classroom and a machine, machine, right, you know? So, Kalia, see that giant jar, and my balanza, Junzaza, Tiamala, it doesn't count for anything. A lot of bones and pillar, I want, through Sega. Pira, the Taharia, Litting Alumdaria, like Yanji, yeah, Babo, Sora, T, Yuayadra. So lily, social lily, Gama Pugrasian lily, Piramala. So, Bosinza focus if we are, or not, or a jar of Miba Dianiness, or two to ten lonely than Nibaria, Puru, the Nilo, the Nalo, thrown at a chain people, a chain machine, or not. So, Arale, the Massey Puga.
Niamu Mani Tine, Tatia Mikin, Mamia Nuso, Pio Taraba. Coronavirus Kusamurita, Kabajaman Kling at Tamau Miaswa, let Lopina Yikulan social Niabi, Midasu Sawin Yipumu Kake Lani at Chinibi Ama, Sebansaya, Tikai Kansamuri, Bubi Chong Ayarelu, University College Lender, UCL Takaduga, Sayoga Pinache, Dr. Amelia Robertska, Piovari.
The Organization for Economic Cooperation and Development tell us that 188 countries have closed schools, which has impacted
1.5 billion children. Lutan Kunese Lau, Sia Dwine Jayame, Lupio Tabade. Dazao Dilu, Sia Dwine Yapo, Luegu Duri, a cat, Junya Duri, Nepata Lion, Dipia the Nagu, Kabalon Sanya, Pietanapi, Chiabade.
Chena Jewarining and Yapiamaro, Gumidane Internet with Samuri Abawi, Dijata Gupisi, Neima Donao, Suya Tawishiga, Chopan Season Baby, Clingeri, Pinai, Sapiam Doyao.
Schools in poorer areas are actually less likely to be offering children daily lessons.
အဲ့ဒီလိုလုပ်ပေးနိုင်တဲ့အကြောင်းက30ရာခိုင်နှုန်းပဲရှိတာပါ။ချမ်းသာတဲ့နေရာတွေမှာဆိုရင်တော့90ရာခိုင်နှုန်းလောက်ရှိပါတယ်။လက်ရှိအခြေအနေမှာယောဂကုသမှုတွေကြာဆင်းမသွားသေးတာကြောင့်စာသင်ကျောင်းတွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြတဲ့ဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းကျမ်းမာရေးအရာအနေနဲ့ကင်းရှင်းနိုင်မယ့်လိလလွေစနစ်တကျချမှတ်ဆောင
ဒီလိုမျိုးပါတယ်ကျမစိတ်စဉ်တော့အကြောင်းပြန်ဖွင့်တယ်ဆိုတော့တချို့မိဘတွေကတော့သူတို့တာသမီတွေကိုပြန်ပို့ချင်မှာမဟုတ်ဘူးဆိုတော့ option ပေးနေချင်တယ်အကယ်၍ကိုကကိုတာသမီတွေကိုအိမ်မှာပဲထားနိုင်တယ်စာသင်နိုင်တယ်အရင်လဲကြောက်တယ်
ပြန်မှာအရန်သွားခြင်းနဲ့သွားဖို့လဲလို့တယ်ဘာလို့သမီးပါတွေအလုံးလုံးကမဲပြန်ပါအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစီခြင်းနဲ့ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလဲလူတွေနဲ့နေသွားမယ်ပြန်မှာအလုံးကပြန်ပို့ခြင်းမပို့မှာဆိုတော့လေအဲ့လိုမျိုး
option နဲ့ပေးတင်တယ်လို့ပြောပါတယ်အထူးသဖြင့်စီးရတဲ့ဒေသတွေမှာကလင်းငယ်ရည်ရဲ့ပညာရေးနဲ့ကျွမ်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူ့အဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော့ဆိုးဝါးအောင်လှုံ့ဆော်ရကြနိုင်ပြီးပြန်လည်ပြင်ဆင်မှုခက်တဲ့အကျိုးဆက်တွေနောက်ပိုင်းမှာဆိုးဝါးကြုံလာရနိုင်တယ်လို့ဦးဂျက်ဖရစ်ကသတိပေးပါတယ်
We need to
the fragility that we might encounter.
Namaro jondwe la ya nai ne atain sa ma khan nai ne a chi ni ko tadin ma pye saung chi ni ko lo ba re lu nge re lu da re bwa ko chan chan khan nai yi zwa si sei ko ti sao cha ya re niya ma a chi ga pinya yi ga de ge ro a ye a pa song twa ta khu ba khan nai yi a ko adhika ti sao pe de a ya ba dilo a ya ta khu a khu chei ma pyan pi yut thain khan ga ya de a kha ma da ga imitan an de ye mya si de lo jama ro the ma de
Clinaria let to Loma Gube, COVID-19 down Pilare, Nidasu Terine, Amy Tapamu Tanigu, Taya Kansani Tare, Surago, Akuni Pi Porigale, three Pinidava. Do Tata Yukilu Nangan Yumara, COVID-19 Galatri, Amy in Tapamuri, Midasu Simidi Murita, Sutwe, Kuni Town Canare, Duriha, Tama and Say Mate, Sakonia Pumiarelu, Amy in Tapamu Jasi, Kuni Samia Pini, Refuge Apuega, Piovare. Alatu Clingery Aboy Jesse Jenjo Mutasi Apoy NSPCC Gale, COVID-19 Gala Adre, Thrusigo Kuni Town Kalare Yetraha, Asatomia Pumiala Lupiovare. Diluchinri Tama, Tamigale Bay, Olaimogani Sasatemu Quinale Miazare Clingery, Nothing at Jinri Nepriso Gazawe Miabe, Nainri Mare Lampi Minizare Clingery Adre, Sipan Saya Pietanari, Jolaniara Piedelu, Utafriska Piovare.
Yes, there is a concern about depression that's already quite acute that we don't have to wait.
Sensa Yoga, Pila Nagas, Resoy Huri Shivare, Akubu Dolly Sonivari, Shishi, Sojori, Jongayari at Tea Tame Swede Mau.
At least 20 or so countries all over the world to have
ตะแม่มีบ้าฤทธิ์ตัวก็เลยตัวเยคลีนเนอร์ฤทธิ์จ้องเปลี่ยนปู่ผู้อีสุเยมูฤทธิ์ก็ชินยาวะแล่นเตนยุก็คลีนมีเกนติอุจิเจคริสตินมาซูรากก็รอตัวเยตะนี้ไงกูกะซ้าควินโกราไม่ปู่เยบุหลุเปล่าบาฤทธิ์
I don't want I know it they are already open but I just
လက်တော်နိုင်ငံတချို့မှာတချို့ပြန်ကူးစက်မှုတွေရှိနေတာကြောင့်လဲကလီးမျိုးယူနီအခြားဆွေးရမှုတွေပိုပြီးတော့ဖြစ်လာစေတာပါတကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ်အခြေဖြစ်တာမို့ဒီအခြေအနေကကလီးငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒီလိုခံမရခဲ့တဲ့
လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွှန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအချက်တွေကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်ဆိုရတင်ပြရင်းနေပဲဒီသတင်းပြအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်
American Louis Mujijayne Kaukontana Icekani, America Mazon Denny, Jana Jandu in Ne, Throtame Janga, Daniel Puna Vene, Online Latin Jarame Suyen, the America Mazen Guma Pirawe, Throye Muyen and Negupian Mesubido Jinja Tower, Agukamaro, Dilu Jinja Jeha, Joe Jam Siliovu, Ubrin and Menu Subido, Jan de Choga, the Amine Lunjoy Tanane, Leo can Ice Tanaro Gutiasis or Tare. ဒီအမေဟာနိုင်ငံတကာចောင်းသားចောင်းသူတွေရဲ့ပညာသင်ကြားရေးအပေါ်ဘယ်လိုရက်ခတ်မှုတွေရှိနိုင်မလဲတခြားနည်းလမ်းတွေပါရှိမလဲဆိုတာနဲ့ပတ်သက်ပြီးတော့ဖလော်ရီဒါနီးပညာတက်ကတူကတွဲဘက်ပေါမောက်ခကိုပြိုးထက်ဟင်းကိုဆက်သွယ်ပြီးတော့မေးမြန်းတင်ပြပေးထားပါရစေ
Okay မင်္ဂလာပါကိုပြိုးထက်ဟင်းကြီး
ဆိုတော့ဒီအမေရိကန်လူမှုကြီးကြပ်ရေးနဲ့ကောက်ခွန်ဌာနအိုက်စ်ကနေပြီးတော့ဒါနိုင်ငံတကာចောင်းသားចောင်းသူတွေအတွက်ပေါ့လေအခုလိုကြီးညာထားတာပါဆိုတဲ့အခါကျတော့ဒီចောင်းသားចောင်းသူတွေအနေနဲ့ဒီဘာတွေဆက်ပြီးတော့လုပ်လို့ရနိုင်မလဲဆိုတာကိုအရင်စပြီးတော့ပြပြပြောလားအဲ့လိုမျိုးအခြေအနေမှာကျတော့ဆက်လုပ်ရတဲ့အချက်အနေတွေဆိုလို့ရှိရင်တော့ဒီကိုယ်တိုင်သွားတက်ရတဲ့စနစ်အားမဟုတ်ပဲန
ဒီကြောင်းတဲ့နေရာမှာလေဒီကိုအရင်ယူထားတဲ့ကြောင်းကိုယ်ရင်ယူထားတဲ့မေဂျာဘာသာရဲ့နဲ့စင်တူယုံမှာအလားတူဖြစ်တဲ့ကြောင်းလေးမေဂျာတွေကိုပြောင်းလို့ရပါတယ်အဲ့လိုမျိုးချင်းဒီမှာကြတော့ဟိုတချို့ဘာလို့ရလဲဆိုတော့ကိုယ်မေဂျာနဲ့တူတဲ့ဟို program ကို offer လုပ်တဲ့ဒီပို့ပြီးဈေးသက်သာတဲ့ကြောင်းတွေကိုပြောင်းလို့ရတယ်ပေါ့နော်ဒါကတော့ကိုယ်ကနေကို research လုပ်ပြီးတော့ပြောင်းတဲ့ပြောင်းမှာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ engineering major တွေမှာဆိုလို့ရှိရင်ပုံမှန်တက္ကသိုလ်တွေမှာ civil engineering mechanical engineering ဆိုပြီးတော့ရှိပေမဲ့ပိုပြီးလေးသက်တာတဲ့မှာ community college ပေါ့နော်အဲ့လိုမျိုးကျောင်းတွေမှာကျတော့ဒီ civil engineering technology mechanical engineering technology ဆိုတဲ့ဒီ technician သဘောမျိုးလုပ်ပေးတဲ့ program တွေရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဈေးသက်တာပြီးတော့အချိန်ပေးမဲ့ကျောင်းတွေကိုလည်းကျောင်းလို့ရပါတယ်အဲ့လိုမျိုးဟာတွေမှာအဆင်မပြေဘူးဆိုရင်တော့ဒီကိုတိုင်းပြည်ကိုပြန်ရမယ်ဆိုတဲ့အချိန်တွေမှာရှိတဲ့ကြောင်းသားရဲ့အတွက်ကတော့ကိုတိုင်းပြည်မှာ internet service provider တွေကောင်းမယ်ဆိုလို့ရှိရင်ဒီရှာပေါ့နော်ရှာပြီးတော့ကိုက online ကနေအတန်းယူလို့ရတယ်ပေါ့တကယ်လို့အဲ့လိုမျိုးအဆင်မပြေတဲ့ကြောင်းသားတွေကြတော့ကျွန်တော်တို့ဘာလို့ရလဲဆိုတော့ဈေးခွင့်ပေါ့အကြောင်းမှာဈေးခွင့်တင်ပြီးတော့ဒီခဏရက်လို့ရတယ်ဒါမှမဟုတ်လို့ရှိရင်လည်းဒီကြောင်းရဲ့ဒီ enrollment ကို suspend ခဏလုပ်ထားပြီးတော့ဒီအချိန်လေးအားလုံးပုံမှန်ပြန်ဖြစ်ပြီးတော့မှဗီဇာပြန်ယူပြီးတော့ပြန်လာတက်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီ fall semester ပေါ့လေဒီဆောင်းလူရာသီမှာဒါဖွင့်မဲ့အတန်းပေါ့ဆိုလို့ရှိရင်ဒါ August လကုန်ကနေမှဖွင့်တဲ့အတွက်နောက်တစ်လကျော်ကျော်လောက်ပဲလိုရတာဆိုတော့ဟိုအခုအချိန်မှာမှတခြားကျောင်းတစ်ကျောင်းကိုပြောင်းဖို့ထပ်ရှာဖို့ဆိုတာလွယ်ပါမလား
ဟုတ်ကဲ့အာလွယ်လို့ကျွန်တော်မပြောနိုင်ဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အခုကျောင်းနေမှာလေဒီနိုင်ငံကကျောင်းသားတွေနဲ့ဆိုင်တဲ့ procedure တွေ process တွေကကျောင်းနေတော်တော်များများမှာဟိုကသူကရှုပ်ထွေးနေတာပေါ့နော်ကျောင်းကိုယ်တိုင်ကကျောင်းမှာရှိတဲ့ official တွေကိုယ်တိုင်ကလည်းဒါတို့သူတို့သိချာနားမလည်ဘူးပြီးတော့ဒီပြန်ပြီးတော့ procedure တွေ set up လုပ်ရတဲ့ဘက်မှာရှိတဲ့အတွက်ကိုဟိုပုံမှန်ကျောင်းနေ procedure ထပ်ကူမှာပို့ပြီးတော့ရှုပ်ထွေးရဲ့အနေအထားမှာရှိတော့ဒါကတော့ကျောင်းမှာရှိတဲ့ resource ပေါ့သူတို့ဒီလိုမျိုးခြေနေကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ဟို process လုပ်နိုင်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဒါရှိပါမယ်ဒါပေမဲ့ကျောင်းသားတွေအနေနဲ့ကတော့ကျောင်းနေအဲ့ကိုအကြရှိကြောင်းတဲ့ပဲဖြစ်ကြောင်းနေတဲ့ကြောင်းတဲ့ပဲဖြစ်ဖြစ်ဒါ communication ကိုတက်နိုင်တဲ့များအများတန်း constantly communication မပြတ်အဆက်အသွယ်မပြတ်မေးမြန်းဆုံးသမ်းနေရပါပဲ
ဒီ online ကနေအခုဒါသူသိရမယ်ဆိုတဲ့အခါကျတော့ကုန်ကြဈေးကဘယ်လိုဖြစ်သွားမလဲ
အဲကျွန်တော်သိရတော့ကတော့ကုန်ကြဈေးကတော့ပုံမှန်တိုင်းပဲသွားမှာခင်ဗျဟိုကြောင်းကိုဒီနိုင်ငံတကာကြောင်းသားပေးရတဲ့အဲပုံဟိုဈေးပေါ့နော်ဒီဈေးကိုအရင်ကအတိုင်းပဲသူဆက်ပေးရမယ်လို့ဒါကျောင်းတော်တော်များများတဲ့ရင်ကိုကျွန်တော်ဖတ်ရပါတယ်ခင်ဗ
ျအမေရိကန်မှာဒီကျောင်းလာတက်တဲ့ဆိုရဲရပေါ့လေဟိုငွေကြီးရောစိတ်သက်ပိုင်းဆိုင်ရာဘက်ကရောဒါအဆက်ဆက်အရာရာကိုကကြိုးပြီးတော့ပြင်ဆင်လာတာပါဒါပေမဲ့လည်းပဲဒီအမေရိကန်ဆိုရဲရဲ့မူဝါဒတွေအပြောင်းလဲကြောင်းဒီကျောင်းသားကျောင်းသူတွေပေါ်ဘလောက်အထီရောက်ထိခိုက်နေတာမှုရှိပါမလဲ
အဲထိခိုက်နေတာကတော့ဟိုပြောသလိုပဲအဲကျွန်တော်တို့ဟလာဒီကျောင်းနိုင်ငံတကာပေါ့အထူးသဖြင့်တော့အမေရိကန်ကိုနာပြီးကျောင်းတဲ့ကျောင်းသားကျောင်းသူတွေကဒါကိုယ်ရည်ဒီပညာတော်သင်စုပြန်ပြန်ရမယ်မိသားစုငွေကြေးထောက်ပံ့နေတာအဆင်ပြေရဲ့ဆိုတဲ့ကျောင်းသားတွေအတွက်ဆိုရင်တော့ဒါကိစ္စသိမ်းမရှိဘူးပေါ့နော်ကိုကြိုက်တဲ့နေရာကိုပြောင်းလို့ရတယ်ပေါ့တကယ်လို့ပညာတော်သင်စုတွေဟိုမရပဲနေမယ်ဒါမှမဟုတ်မိသားစုငွေကြေးထောက်ပံ့အခက်အခဲရှိမယ်ဆိုတဲ့ကျောင်းသားတွေအတွက်ကတော့အနာအနေနဲ့များဟိုကတိကောက်ဖြစ်နိုင်ပါတယ်ပညာသင်စုတွေပြုံနိုင်တယ်အစားအနေအတန်းယူပြီးသားအတန်းတွေကိုပြန်ပြီးတက်ရတဲ့ဟာမျိုးတွေဖြစ်နိုင်တယ်ပေါ့နော်အချိန်ကုန်လူပင်မှန်ငွေလဲပို့ကုန်တာပေါ့
ဟိုအစိုးရရောအခုလိုမျိုးအမိန့်မျိုးဘာကြောင့်ထုတ်ပြန်တယ်လို့ထင်ပါလဲ
အဲကျွန်တော်အမြင်ရတော့ပေါ့နော်ဒါကျွန်တော်ရဲ့ဒီ personal အမြင်ပေါ့ကျွန်တော်အမြင်ရတော့ဒီမလိုအပ်တဲ့ online အကုန်ဖြစ်မဲ့အကြောင်းတွေမှာဆိုလို့ချင်းကျောင်းသားတွေက American နိုင်ငံထဲမှာရှိနေရမလိုဘူးလို့သူတို့ယူဆတယ်လို့ပေါ့ကျွန်တော်တင်တယ်အဲလိုမျိုးမလိုတဲ့အတွက်ကြောင့်ကိုပြီးတော့ပြန်ပေါ့နော်ကိုနိုင်ငံကိုပြန်ပေါ့ပြီးတော့ဒီကျောင်းသားတွေဒီမှာလူကြီးနေသွားမယ်ပေါ့နော်လူကြီးနေသွားတဲ့အတွက်ကြောင့်ဒီယောဂကူးနိုင်ချေတို့ဘာလို့နေသွားမယ်လို့ဒါသူတို့ထင်မယ်ယူဆရလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒီလိုမျိုးrestriction တွေချလိုက်တဲ့အတွက်ကြောင့်ဟိုကျောင်းတော်တော်များပေါ့ဥပမာ online ကွာမယ်ဆိုပြီးတော့ပုံစံလုပ်ထားတဲ့ကျောင်းတွေတော်တော်များ online fully လုပ်မယ်လို့ရှိရင် enrollment တွေနေသွားမှာပေါ့နော်နေသွားမယ်ဆိုဟိုသူတို့အဲ့အောင်မလိုလားပဲနဲ့ဒီကျောင်းသားတွေပြန်ပြီး enroll လုပ်လာအောင်လုပ်တယ်လို့ကျွန်တော်ကတော့မြင်ပါ number ရပြောမှတော့2018တုန်းကဒီနိုင်ငံတကာကျောင်းသားတွေရဲ့ဒီ American စီးပွားရေးကိုဒီ contribute လုပ်တဲ့ဒီ revenue ပမာဏက about $40 billion ပေါ့နော်ဘယ်လောက်ရှိရဲဆိုတော့ ဒါအိုလေသူအကြောင်းလေးကိုပြန်ဖွင့်စေခြင်းနဲ့ကျောင်းသားနိုင်ငံသားကျောင်းသားတွေကိုပြန်လာစေခြင်းနဲ့ဆိုကြအောင်ဒီလိုမျိုးrestriction ဒီလိုမျိုး order ချမှတ်တယ်လို့တော့ကျွန်တော်ကထင်ပါတယ
်အခုလိုမျိုးဒီအစိုးရရဲ့မူဝါဒအပြောင်းလဲတွေကပေါ့လေနိုင်ငံတကာဒီကျောင်းသားကျောင်းသူတွေအတိုင်းဝိုင်းအတွင်းမှာပေါ့နောက်မှဆိုရင်ဘလို့ရိုက်ခတ်မှုမျိုးတွေရှိလာနိုင်မှာမလဲဒီအမေရိကန်ဆွေရရဲ့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးတော့
ရိုက်ခတ်မှုကတော့နောက်လာမဲ့ဒီနိုင်ငံတကာကျောင်းသားကျောင်းသူတွေပေါ့ဒီမှာနိုင်ငံအပါအဝင်လာမဲ့ဒီကျောင်းသားကျောင်းသူတွေကအမေရိကန်နိုင်ငံတကူရဲ့ကိုဦးစားပေးပြီးရွေးချယ်တဲ့ဟာမျိုးတော့ဒါအော်နေသွားမယ်ဒါမှမဟုတ်လည်းမရှိရင်လည်းမရှိတော့ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာဒီနိုင်ငံတကာကျောင်းသားတွေပြန်ဝင်လာဖို့အတွက်ကိုနိုင်ငံတကာကဒီလေယာဉ်နဲ့တို့ဒါစီလုံးငါပေးတာမျိုးလို့ပြီးရင်ကျောင်းပြီးလို့ရှိရင်ဒီအလုပ်လုပ်ခွင့်ကိုဥပမာဩစတြေးလျနိုင်ငံမှာဆိုရင်အလုပ်လုပ်ခွင့်ဆက်ပေးထားတာမျိုးလို့ဒီလိုမျိုးဟိုအခွင့်အလမ်းတွေပေးထားတယ်ပေါ့နော်။အဲ့တော့နောက်လာမယ့်ကျောင်းသားကျောင်းသူတွေမှာဒီအမေရိကန်ကိုလာမယ့်ဆန္ဒရှိပေမဲ့လည်းသူတို့ရဲ့ဒီဟိုအစီအစဉ်ထဲမှာတခြားနိုင်ငံတွေကိုပါထည့်သွင်းစဉ်းစားပြီးတခြားနိုင်ငံတွေကိုပါအသွားနိုင်တဲ့အခြေအနေတွေသာဖြစ်ပေါ်လာတာပဲ
။ဟုတ်ကဲ့ပါအခုလိုဖြည့်ချပေးရဆိုကျေးဇူးပါခင
်ဗျာ။ကျေးဇူးတင်ပါခင
်ဗျာ။အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြည့်ရင်းမှာဈေးသက်သက်သာသာနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့Jasper Knight ချင်းနဲ့အထက်လိတ်ကုမ္ပဏီက engineer ဦးအောင်စံကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်လဲ။ဘာနည်းပညာတွေလိုအပ်တယ်ဆိုတော့ဒီတစ်ပတ်မှာတော့ပြပေးမှာပ
ါ။ဘာနာနာနာခေါင်းထုတ်တယ်ဆိုလို့ရှိရင်နှာခေါင်းထုတ်တဲ့နည်းပညာပေါ့လေ။အပိုင်းတစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့နှာခေါင်းစည်းအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့။အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရဲရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တဲ့ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးမင်းပိတ်မျိုးစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်မျိုးစားကနန်းဦးမင်းလိုပါတယ်ဆိုတော့အဲ့တော့နန်းဦးမင်းပိတ်ကိုထုတ်တဲ့ဤပညာဒီဘာငါကတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်၁ချက်ပါအဲ့ဒီနန်းဦးမင်းပိတ်စိတ်မျိုးစားတွေရပြီလို့ရှိရင်နောက်တစ်ခါဆက်ပြီးတော့ထုတ်တဲ့စနစ်ပေါ့လေထုတ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုရင်၃လစနစ်ရထားပါပဲကြေကြီး KN95 တို့ N95 တို့ကြတော့ငါးလွာထားရပါတယ်အဲ့ဒီငါးလွာကိုလည်းစိတ်ကြထပ်ပြီးတော့ထုတ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်ဆက်ထုတ်တဲ့ဤပညာနောက်ဒုတိယတော့ဒီ mask ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ထုတ်တဲ့ဤပညာပေါ့နော
်ထုတ်တဲ့ဤပညာပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ဒီခြေတွေကိုအကျော်ရှိုးလေးရင်လည်းရက်ထားတယ်တမန်အားဖြင့်တော့မျက်စိအားဖြင့်ရှိရင်တော့ဒီကောင်ကဒီပိတ်ဆက်ကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ဒီခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေအဲ့ဒီအပေါက်တွေကဗိုင်းရပ်စ်ဆိုင်နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကျဉ်းထားပါတယ် COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေအရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတွေရက်တွေတွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100 micron လောက်ဒီရှိရဲ့အစာဝမ်းများစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကတ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းနဲ့လည်းလည်းပူပေါက်ဝင်နေတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့စိတ်တွေကတော့သုံးလို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်။ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါရှင်
။နှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကတော့ non woven fabric လို့ခေါ်ပါတယ်။ပိတ်ဆက်ဖြစ်အောင်ခြေဘွားကိုမတော်ဘင်းနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးဆုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပါကိုစီထပ်ပြီးတော့ပိတ်ပြအောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆက်ပေါ့ non woven ပိတ်ဆက်ဖြစ်ပါလေအဲ့ဒီဟာကြတော့မှလည်းဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့ပြတော်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခဏရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါလေဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ခြေဘွားရအောင်လုပ်တယ်။ဗနန်းဟိုဘင်ပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါလေ။အဲ့ဒီပိတ်အမျိုးအစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်။ တခုကတော့လည်းဆိုရင် span bound deck ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဦးပဲပိစာအမျိုးအစားနောက်တစ်ခုကပါဆိုတော့ background ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဦးပဲပိစာအမျိုးအစားအဲ့ဒီအမျိုးအစားနှစ်မျိုးပေါ့လေအဲ့ဒီနှစ်မျိုးကိုဆက်ပြီးတော့သုံးပါလေ
အော် virus ကိုမဖောက်နိုင်ဘူးပေါ့ဆရာ
virus ကိုမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့ပြင်းပြောင်းသွားတဲ့အနေအထားပေါ့ရိုးရိုးစာကြည့်ကဲ mess တစ်ခုမှဆိုလို့ရှိရင်ပထမဆုံးတွေ့တဲ့ပထမအပေါ်ကတော့span bound နန်းဦးပဲပိစာပေါ့လေအဲ့ဒါကိုသုံးတယ်အဲ့ဒီ span bound ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလွန်ပါးလေးပြောင်းလုပ်ပြီးတော့အဲ့ဒီအလွန်ပါးလေးပေါ်မှာစီတက်တဲ့ဤပညာပေါ့အဲ့ဒါက span bound ဖြစ်ပါလေဆိုတော့အဲ့ဒီဤပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်သူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ကြောင့်ပေါ်တဲ့အပေါက်တွေကြောက်သွားပါတယ်။နောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေ။အဲတော့ matte brown ကလည်းအသုံးပြုတဲ့ material ကတော့ polypropylene ပါပဲ။သူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တဲ့ပြီးရင်ညှစ်ထုတ်တဲ့ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးတစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနေရာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်တဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကို matte brown လို့ခေါ်ပါတယ်အဲ့ matte brown က span bound တဲ့ပုတ်ပြီးတော့ကျစ်လက်တဲ့ပိတ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ mass မှာဒုတိယအလောဖြစ်တဲ့ matte brown ကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချင်းဟာဗမာပြည်မှာလွယ်လွယ်ကူကူရနိုင်မှာမလားဆင်
လုံးလုံးနဲ့ဗမာပြည်ရဲ့အနေအထားရတော့အဲ့ကုံညာထုတ်ထုတ်တဲ့စက်ရုံတွေမရှိသေးပါဘူးအဲ့ဆက်လုံးလုံးတွေတော့ယူရနိုင်သေးဘူးခင်ဗျာဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ပေါ်စီမျိုးစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းတွေ plastic ဆယ်တွေပါအဲ့ဒီပေါ်စီကိုသုံးပြီးတော့ပေါ်စီကိုအရင်ကြည့်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျာအဲ့တော့ကုံညာအနေနဲ့ polypropylene ပေါ်စီကတော့ဒီထဲမှာထုတ်လို့နိုင်ကြီးမရှိသေးဘူးပြပအတင်းသွင်းလို့ရပါတယ်ခင်ဗျာ
ဆက်တည်းသုံးမယ်ဆိုဘယ်လိုဆက်မျိုးစားရင်သုံးရမလဲ။ဘာတွေလိုမလဲဆရာ
။ဘဏ္ဍကတော့ပိတ်အမျိုးအစားနှမျိုးကိုထုတ်တဲ့ဆက်အမျိုးအစားပေါ့လေ။အဲဒီကတော့ span bound တဲ့ဟိုထုတ်တဲ့ဆက်အမျိုးအစားရဲ့ matte brown ကိုထုတ်တဲ့ဆက်အမျိုးအစားရဲ့အဲဒီဆက်အမျိုးအစားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ cosy ကိုပုံကြမ်းသုံးပြီးတော့ပိတ်ကြောက်ထုတ်တဲ့ဆက်တွေအဲဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမတန်မှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်ဒီပညာလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့သာလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီပတ်ဟိုတော့ကျွန်တော်တို့ကလုံးဝကြီးပြစ်ပဲလို့မရဘူးသို့တော်လည်းပဲပြည်တွင်းထဲမှာအကယ်၍ mass ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်တွင်းထဲမှာလုပ်မယ်ဆိုရင်တော့ဒီဘာနေမက်ဆေ့ဝယ်သုံးနေရတဲ့စာလို့ရှိရင်ယာယီတတာတဲ့နှုံးသားတဲ့ကျွန်တော်ဒီထဲမှာအစားထုတ်ပြီးသုံးလို့နိုင်မယ်လို့ဆိုပြီးစပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်ပါနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီတိုင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆက်များလို့အခုဆက်ပြီးသတင်းအချက်အချို့ကိုတင်ပြပေးမှာပါ။ကမ္ဘာတစ်ဝှမ်းမှာလက်ရှိအနေအထားတိုင်းဆက်သွားနေမယ်ဆိုရင် COVID-19 ရောဂါကင်းသွားအောင်လုပ်နိုင်မှာမဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ခရိုင်ကတောက်ချန်တဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာတတိပေးလိုက်ပါတယ်။တကယ်လို့ကူးစက်မှုနှောင်းမြင့်တက်မှုမရှိတော့ဘူးဆိုရင်တော့အခုတည်းအချိန်ချင်းဆိုးနိုင်တဲ့ဒုတိယအကျော့ဖြစ်ပွားမှုကိုရှောင်နိုင်မှာဖြစ်တယ်လို့အတော်အလာလေးပြန်ကန့်တက်ပြီးနောက်ထပ်မတိုးအောင်လုပ်နိုင်မယ်လို့လည်းပြောပါတယ် American John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကမ္ဘာတစ်လုံးဒီရောဂါကူးစက်ခံသူဟာတောက်ချန်ကြီးမှာ12တန်းကျော်သွားပြီဖြစ်ပါတယ်ကမ္ဘာကရောဂါဖြစ်လာတဲ့ COVID-19 ရောဂါစတင်တဲ့အကြောင်းရင်းတွေစုံစမ်းရင်းအတွက်ကွင်းဆင်းစစ်ဆေးမှုတွေလုပ်ဖို့အဖွဲ့ဝင်နှစ်ဦးပါရှေ့ပြေးဖွဲ့ဟာတောက်ချန်ကြီးမှာတရုတ်နိုင်ငံကိုတွားရောက်နေပြီလို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုဆက်လွတ်လိုက်တဲ့ပညာရှင်နှစ်ဦးဟာတရိတ်ဆန်ကျန်းမာရေးနဲ့ယောဂဗေဒဆိုင်ရာအထူးကျန်းကျင်သူတွေဖြစ်ကြောင်းနဲ့သူတို့ဟာဘာတွေကိုဘယ်အတိုင်းတာရှိစုံစမ်းမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သိပ္ပံပညာရှင်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း WHO ကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကတော့ကမ္ဘာလူမှုကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့အနေနဲ့လာရောက်စုံစမ်းမှုတရုတ်အစိုးရကဖိတ်ကြားခဲ့တာဖြစ်ကြောင်းပြောပါတယ်။
မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာနောက်ထပ်9ရောက်ထပ်တိုးတယ်လို့ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကကြေညာခဲ့တဲ့အတွက်အခုဆိုစုစုပေါင်းအကူဆက်ခံသူ326ယောက်ရှိသွားပါပြီ။အတည်ပြုလူနာသက်9ဦးဟာအိန္ဒိယကိုသွားခဲ့တဲ့အမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့အမျိုးသား2ယောက်ဖြစ်ပြီးသူတို့အားလုံးဟာအသွားလာကန့်သတ်ထားသူတွေဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံကအမေဇွန်တက်တော်ကြီးရဲ့တက်တော်ပြုံးကြီးမှုနှုန်းကတစ်နှစ်ပြီးတစ်နှစ်25ရာခိုင်နှုန်းမြင့်တက်လာနေတယ်လို့တောက်တန်နေတင်ဝင်ထုတ်ပြန်တဲ့စီးရင်စရာတွေကဖော်ပြထားပါတယ်။ဆနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ရဲ့တပါ
This program has come to you from the Voice of America, Washington.